မြန်မာနိုင်ငံရဲ့ခိုင်တည်နယ်အတွင်းဖြစ်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်ခေါင်းဆောင်တွေကိုအေးအေးရေတောင်းဆိုနေကြသလိုဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန်ကပြောဆိုပါတယ်အမုန်းစကားပြန့်ပွားမှုတွေကို Facebook ပဲကတင်းတင်းကြပ်ကြပ်ချုပ်ကန်လာရရှိပေမဲ့ဖြစ်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရမယ်လို့သူကပြောဆိုတာပါဒီပြောဆိုချက်အပေါ်မြန်မာနိုင်ငံကြီးလေးလာသူတွေရဲ့အမြင်တွေနဲ့အတူဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအတွင်းအမုန်းတရားပြန့်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ချိနေတာတွေကိုဟန်တားမဲ့အစီအစဉ်တွေ Facebook လူမှုကွန်ရက်ကုမ္ပဏီကကြီးညာပြီးအရေးယူဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံကိုမကြာခင်ကတော့ရောက်ခဲ့တဲ့ဒီနေ့နိုင်ငံသားဝင်ကြီးကဖြစ်ပေါ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းတာဝန်ရှိတယ်ဆိုတဲ့မှတ်ချက်ပြောဆိုခဲ့တာပါ Facebook လူမှုကွန်ရက်ကိုသုံးပြီးမုန်းစကားပြန့်ပွားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးကိစ္စပြည်ထောင်ငံရဲ့ရည်ရွယ်ချက်မေးမြန်းတာကို Twitter လူမှုကွန်ရက်ကနေအခုလိုဗီဒီယိုနဲ့ပြန်လည်ဖြည့်ကြားခဲ့တာပ
ါ Facebook's platform has been used to spread some absolutely vile messages that have incited people to
Facebook လောက်ပေါ့ဆိုပြီးတော့ကြမ်းဖက်မှုဖြစ်စေတဲ့စကားတွေနဲ့တိုးရတဲ့ရာဇဝတ်မှုတွေကျူးလွန်အောင်တည်ထူခဲ့တာလည်းရှိပါတယ်ဒါမျိုးမဖြစ်အောင်လို့ Facebook အနေနဲ့အာမခံဖို့လိုသလိုသူတို့ platform ကိုသုံးပြီးတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တာဝန်ယူရပါလိမ့်မယ်အခိုင်အမာတွေမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကတာဝန်ယူဖို့တောင်းဆိုတာမျိုးပ
ါကြီးခဲ့တဲ့ဩဂုတ်လကောင်ကပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုစီးပင်းစီးကပ်နေတဲ့မကန့်ညီတဲ့အတွက်ကြောင့်ပိတ်လိုက်တဲ့အကြောင်း Facebook ကကြေညာခဲ့ပါတယ်ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်ပိုင်အကောင့်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်လေးအပြင်စစ်တပ်ရဲ့မြောက်ရီရုပ်သံလိုင်းတွေလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့အကောင့်တွေကို Facebook ကဖိတ်ပင်ခဲ့တာပါအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေထုတ်ဝေတာကိုတို့ပြင်းရင်းယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံအတွင်းကဒီလိုအကောင့်တွေကိုမြေပညာကောင်းကောင်းနဲ့ဗိုလ်ကြီးဖော်ထုတ်ရင်းယူဆောင်ရွက်လာတာဖြစ်တဲ့အကြောင်း Facebook ကုမ္ပဏီကကြေညာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတို့ဖြစ်တဲ့ဦးစီသူအောင်မြင့်ကတော့အမုန်းစကားပြန်ပေါ်အောင်လုပ်တဲ့သူတွေကိုရင်းယူနိုင်ရေးကအချိန်တိတ်နောက်ကျနေပြီလို့တောင်ပြောနိုင်တဲ့အကြောင်းအခုလိုပြောပါတယ
်။ Facebook ကပလက်ဖောင်းတစ်ခုဖြစ်တဲ့အခါကျတော့ဒီပလက်ဖောင်းကိုသုံးပြီးတော့မှအဲကုလားတော့ဗောနော်တစ်ခုခုဟိုရာဇဝတ်ပြင်းမှုဖြစ်စေဗာဖြစ်စေလုပ်တယ်ဆိုတဲ့ဥစ္စာကိုဟုတ်သူတာဝန်ရှိတယ်အရေးယူတယ်အဲ့ဒီဟာကျတော့ကျွန်တော်စိတ်မကြွကျင်တော့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာတစ်ခုကတော့ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးသူတွေအကြမ်းဖက်မှုတွေကအရှိလိုက်တာကလေးအများကြီးဖြစ်ခဲ့အဲ့ဒီဖြစ်ခဲ့တဲ့ဒီမှာ Facebook ကိုသုံးပြီးတော့မှဟိုလောက်တာတွေရှိတယ်အဲ့ဒါဘာတွေလောက်လဲဆိုတော့အမုန်းတရားဖြန့်ဖြူးတဲ့အဆင့်လောက်ရှိတယ်နောက်တစ်ခုကျတော့အမုန်းတရားဖြန့်ဖြူးတာကနေပြီးတော့မှထုတ်တော်တာတွေရှိတယ်နောက်ဆုံးတစ်ခုကတော့အဲ့ဒါတော့အဆိုးဆုံးပေါ့ဟိုတကယ်ဘုပဲဥမာတက်လိုက်ကြဟိအဲသွားပြီးတော့မှဟိုလောက်ကြပါဗာညာအကျန့်ဖက်ပါဆိုပြီးတော့မှလှုပ်လှော်တာတွေရှိတယ်။ဒါပေမဲ့ကျွန်တော်ဒီဘောက်ကအဲ့ဒီအချိန်အဲ့ဒီကာလကတည်းကစပြီးတော့ Facebook မှာအဲ့လိုလုပ်တဲ့ဟာတွေကိုမြန်မာနိုင်ငံထဲမှာကျွန်တော်တို့ဆိုရင်လက်မယ်တွေနဲ့တကွပါကျွန်တော်တို့ကထောက်ပြရတယ်။ Value Value ဒီဘလိုမျိုးရေးထားလဲ။ဒါကဟိုဗာလဲဥပဒေကြီးအရေးယူဖြစ်နေတာညာပေါ့နော်။ဒါမျိုးကျွန်တော်တို့ကအဲ့လိုမျိုးလုံးစုံလို့ရေးသားတာတွေလုပ်ခဲ့ပြီမဲ့တောင်မှအရေးယူဆန်းရတာမရှိဘူး။ကျွန်တော်နားလည်တာကတော့ဒါလည်းတော့ပဲဥပဒေပဲမရှိသေးလို့လားအဲတကယ်တော့ဥပဒေတွေပါဒီချာထုတ်ပြန်ပြီးတော့အရေးယူပြင်မယ်လို့တော့ကျွန်တော်ထင်တာပဲ
မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကလည်းသူ့ရဲ့သဘောထားအမျိုးကိုအခုလိုပြောပါတယ
်ဒီ platform ပိုင်ရှင်ကသူတို့မှဒီ platform ပေါ်မှာရှိတဲ့ content တွေအတွက်ဟိုစံချိန်စံညွန်နဲ့တတ်မှတ်ချက်တွေဟိုစောစောတည်းရှိနေတယ်ပေါ့နော်နောက်ပိုင်းဝေဖန်တောင်းပြလာတဲ့အခါကျမှအဲ့ဒီစံချိန်စံညွန်တွေနဲ့ထုတ်ပြန်တာတော့ဒီနိုင်ငံမှာပြည်အောင်လုပ်တာတော့အဲ့လိုမျိုးတွေကဟိုနောက်ကျတာတော့အမှန်ပဲတကယ်တမ်းကျတော့2012နောက်ပိုင်းတွေက2012ကပေါ့နော်နောက်ပိုင်းဆိုဆက်နေသက်စပြီးတော့ဒီ Facebook platform ကိုသုံးပြီးတော့မုန်းတရားတွေရောအွန်လိုင်းနဲ့ကြီးတဲ့ internet dangerous speech တွေကြီးကိုဟိုအဲ့ဒီ platform ပေါ်မှာဖြန့်နေကြတော့ Facebook မှာတာဝန်ရှိတာတော့အမှန်ပဲ
စတင်ပါတော့ပထမဆုံးအတွင်းအမေရိကန်ထက်လို့တော့ဂျာနာပွဲမှာ Facebook လုပ်ငန်းလေပတ်မှုဆရာကြီးကကျော်လီစန်ဘကအကြမ်းဖက်မှုတွေကိုအားပေးလို့ဆောင်နေတဲ့အကောင့်လေးကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမဆောင်ရွက်နေအောင်လုပ်ကိုင်နေတဲ့အကြောင်းကြေညာခဲ့ပါတယ်။ပြည်ထောင်နိုင်ငံသားဝင်ကြီး Jeremy Hunt ကတော့နောက်တော့မဖြစ်ပေါ်အောင်အမကန်ဖို့လိုတဲ့အချိန်ထဲမှာပဲအကြမ်းဖက်မှုတွေပေါ်ပေါက်အောင်အမုန်းစကားတွေဖြန့်ဝေခွင့်ပြုခဲ့တဲ့အပေါ်မှာလည်း Facebook အနေနဲ့တာဝန်ရှိတယ်ဆိုပြီးကြေညာသွားတာဖြစ်ကြောင်းပါခင်ဗျာ။